This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးစစ်အာဏာရှင်ဗီရိုမှကင်ဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သားများမှဆုတောင်းမြတ်တာပို့သလိုက်ပါရခင်ဗျာမင်္ဂလာနံနက်ခင်းပါခင်ဗျာဒီကနေ့2025ခုနှစ်ဇန်နဝါရီလ10ရက်နေ့ Radio NUG ရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီရေးသတင်းကောက်နှုတ်ချက်ကိုຫນွေဦးအလင်္ကာကဖတ်ကြားတင်ပြပေးမှာဖြစ်ပါရခင်ဗျာ2025ခုနှစ်ဇန်နဝါရီလ10ရက်နေ့မနက်ခင်းစီရီသတင်းကောင်းနှုတ်ချက်များကိုတင်ပြပေးတော်မှာဖြစ်ပါတယ်။ဗမော်လေးစိတ်ကို KIA ပူးပေါင်းတပ်များတင်ပိုက်တဲ့သတင်းကိုတင်ပြပေးကြပါတယ်။ဇန်နဝါရီလ9ရက်နေ့မှာဗမော်လေးစိတ်ရှိစစ်ကောင်စီတပ်ကဆုတ်ခွာသွားတဲ့အတွက်ကြောင့်ဗမော်လေးရင်ကွင်းကိုတင်ပိုက်နိုင်ပြီဖြစ်ကြောင်းစီရီသတင်းများအရသိရှိရပါတယ်။စစ်ကောင်စီဝါဒဖြန့် Telegram မှာလည်းဗမော်လေးစိတ်ရန်သူလက်ကြပြီလို့ရေးသားထားပြီးဗမော်ခြေစားအမှတ်23စစ်စင်ရေးကုကဲမှုဌာနချုပ်စကခ23ဘန်ကာတချို့ပေါက်ပြီးစကခမူးထွက်ပြေးသွားတယ်လို့လည်းရေးသားထားပါတယ်။ဒါအပြင်ဗမော်မျိုးခလာရ48တရင်ကိုတင်ရပြီဟုပူပေါင်းတက်မှာတမှုတူပြောတဲ့ရုပ်တံမှာလေလူမှုကွင်းရံမှာတွေ့ရှိရပါတယ်ခင်ဗျာတလာတာထိုးစစ်စင်ပြီးမှကချင်ပြည်နယ်မန်စီမြို့အခြေဆိုင်အကြမ်းဖက်စစ်ကောင်စီတပ်ရဲ့တရင်များအားလုံးကို KIA ရဲ့ဦးဆောင်မှုနဲ့တင်ပိုက်နိုင်ခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။ကချင်လွတ်မြောက်ရေးတပ်မတော် KIA တပ်မဟာ17ရဲ့ဦးဆောင်မှုနဲ့အတူ APSDF ကျောင်းသားတပ်မတော်အမှတ်2စစ်ကြောင်းတရင်30နဲ့ KPDF ပူးပေါင်းတပ်ဖွဲ့တွေဟာကချင်ပြည်နယ်မန်စီမြို့အခြေဆိုင်အကြမ်းဖက်စစ်ကောင်စီရဲ့တရင်များဖြစ်တဲ့ခမရ319ခမရ601နဲ့အမြောက်တဲ352တရင်အားလုံးကို2024ခုနှစ်ဒီဇင်ဘာလ4ရက်နေ့မှ2025ခုနှစ်ဇန်နဝါရီလ10ရက်နေ့အထိတလတာထိုးစစ်ဆင်ပြီးမှအပြည့်အစုံသိမ်းပိုင်နိုင်ခဲ့တယ်လို့ ABSDF ကျောင်းသားတက်မတော်ကအတည်ပြုထုတ်ပြန်ထားပါတယ်။မန်စီမြို့ကို2024ခုနှစ်မေလမှာလေပထမကြိမ်ထိုးစစ်ဆင်ခဲ့ရာအကြောင်းမျိုးကြောင့်ထိုးစစ်ရနာခဲ့ရမှာယခုအချိန်မှာမန်စီမြို့မှာကြန့်ရှိနေတဲ့အကြမ်းဖက်စစ်ကောင်စီစခန်းကိုတိုက်ခိုက်သိမ်းပိုင်နိုင်ခဲ့ခြင်းဖြစ်ပြီးစခန်းသိမ်းတိုက်ပွဲများတွင်ရန်သူလက်နက်ခဲယမ်းမြောက်များစွာသိမ်းပိုက်ရရှိခဲ့တယ်လို့သတင်းရရှိပါရခင်ဗျာစီဆိုင်မြို့နယ်ရှိ PNO နဲ့စစ်ကောင်စီအထိုင်စခန်းကို KNY တပ်ပေါင်းစုကတိုက်ခိုက်သိမ်းပိုက်ခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။ဇန်နဝါရီလ9ရက်နေ့မနက်ပိုင်းမှာရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်ရွှေတကူကျေးရွာရှိ PNO ပြည်သူ့စစ်နေစစ်ကောင်စီတပ်တို့အထိုင်ချထားတဲ့စခန်းကို KNY တပ်ပေါင်းစုကတိုက်ခိုက်သိမ်းပိုက်ခဲ့ကြောင်း KPV News မှာဖော်ပြထားပါရစေ။စခန်းရပြီးတနက်အလတ်30ကြော်ရရဲမြေပြင်ခြေနေအသေးစိတ်ကိုမသိရှိရသေးဘူး KNY တပ်ပေါင်းစုတာဝန်ရှိသူတူကအတည်ပြုပြောဆိုထားပါတယ်ထိုစခန်းသိမ်းတိုက်ပွဲမှာ PNO ရဲ့အသက်မပြည့်ပဲအသုံးပြုထားတဲ့ကလေးစစ်သားများကိုပါစစ်တုံးမှန်းဖြင့်ဖမ်းဆီးရမိခဲ့တယ်လို့သိရှိရပါတယ်2025နှစ်တည်းမှာ KNY တပ်ပေါင်းစုကစီဆိုင်မြို့နယ်မဝေးပဲစစ်ရေးအရေးပါတဲ့ရွှေတကူစခန်းကိုပထမဆုံးစခန်းသိမ်းခြင်းဖြစ်ပါတယ်ခင်ဗျာမူတဲ့ချေဆိုင်ခူသေးဆိုးတက်စကန်အားတမဟာသုံးတက်ဖွဲ့ဝင်များနဲ့တော်လိုင်းပူပေါင်းတက်များမှအပီးသက်တိမ့်ပိုက်ရရှိတဲ့သတင်းကိုတင်ပြပေးကြပါရစေ။ညောင်လေးပင်ခရိုင်လေတူမြို့နယ်အတွင်းနှစ်ပေါင်း35နှစ်ကျော်အာနာသိန်းကျန်းဖက်စစ်ကောင်စီတက်များဝင်ရောက်ကျူးကျော်တက်ဆွဲထားတဲ့ မူတဲ့အခြေဆိုင်ခုသေးဆိုးတက်စကန်အားတက်မဟာ၃အဖွဲ့ဝင်များနဲ့တော်လှန်ရေးပူးပေါင်းတပ်များမှ2024ခုနှစ်ဒီဇင်ဘာလ31ရက်နေ့မှာစတင်တိုက်ခိုက်ခဲ့ရာ2025ခုနှစ်ဇန်နဝါရီလ5ရက်နေ့မှာအပြစ်သက်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့ကြောင်း KNU ဗဟိုမှသတင်းထုတ်ပြန်ထားပါတယ်။အဆိုပါစကန်သိမ်းပိုက်စဉ်အတွင်းမှာအာနာသိန်းကျန်းဖက်စစ်ကောင်စီတပ်ဖွဲ့ဝင်10ဦးသေဆုံးခဲ့ပြီးအချို့မှာထွက်ပြေးလွတ်မြောက်သွားပြီးစကန်အတွင်းမှာ81မမလက်နက်ကြီးတစ်လက်အပါအဝင်လက်နက်ကြီးလက်နက်ငယ်များနဲ့ခဲယံအများပြားကိုသိမ်းဆည်းရမိခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။စစ်ကောင်စီတပ်ရဲနဲ့ပြူစောထီးများစီလာတဲ့ကားနှစ်စီးကိုစောင့်ကြိုတိုက်ခိုက်ခဲ့ရာပြူကောင်းဆောင်အပါအဝင်9ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။စကိုင်းတိုင်းမင်းကွန်းတိုင်နယ်မှာမင်းကွန်းဘက်မှစကိုင်းဘက်သို့မောင်းနှင်လာတဲ့စစ်ကောင်စီတပ်ရဲနဲ့ပြူစောထီးများစီလာတဲ့ကားနှစ်စီးကိုစောင့်ကြိုတိုက်ခိုက်ခဲ့ရာပြူကောင်းဆောင်အပါအဝင်9ဦးသေဆုံးခဲ့တယ်လို့ People Servants Force PSF ကသတင်းထုတ်ပြန်ထားပါတယ်။ဇန်နဝါရီလ9ရက်နေ့ညနေ 9:00 ခွဲခန့်မှာစကိုင်းမင်းကွန်းလမ်းပိုင်းတနေရာမှာအဆိုပါကားနှစ်စီးကို People Servants Force PSF Unicorn ပျောက်ကြားတပ်ဖွဲ့မင်းကွန်း PDF နဲ့မင်းကွန်းတိုင်နယ်ပကဖတို့ကစောင့်ကြိုတိုက်ခိုက်ခဲ့တာပါ။တိုက်ပွဲအတွင်းအသက်33နှစ်အရွယ်ရှိပြူကောင်းဆောင်ရွှေကြားခေါ်ကျော်မျိုးထွန်းနဲ့ဇနီးပါဝင်9ဦးသေဆုံးခဲ့ပြီး2ဦးထွက်ပြေးလွတ်မြောက်သွားခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင် BA63 အမျိုးအစား G3 တနက်6လမ်းG-Box 9ခု 7.62 G328 တောင်းလက်ပစ်ဘုံ3လုံး Equipment 4ခုနဲ့ရဲအုပ်ထုပ်2လုံးကိုသိမ်းဆည်းရမိခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာကပ္ပစာ21မှာထွက်လာတဲ့စစ်ကောင်စီရင်နှန်းကိုပရိဒါမိုင်းနဲ့စောင့်ကြိုတိုက်ခိုက်ခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။မကွေးတိုင်းပခုတ်ကူခရိုင်စောစိတ်ဖြူလမ်းပိုင်းမှာကပ္ပစာ21ကနေထွက်လာတဲ့စစ်ကောင်စီရင်နှန်းကိုပရိဒါမိုင်းနဲ့စောင့်ကြိုတိုက်ခိုက်ခဲ့တယ်လို့ CAF SPU PDF ပခုတ်ကူခရိုင်အမှတ်လေးတရင်တက်ခွဲတက်ကသတင်းထုတ်ပြန်ထားပါရစေ။ဇန်နဝါရီလ10ရက်နေ့မနက်6:40မိနစ်အချိန်ခန့်မှာစစ်ကောင်စီရင်နှန်းကို CAF SPU PDF ပခုတ်ကူကရိုင်အမှတ်လေးတရင်တက်ခွဲတင်းနဲ့တက်ခွဲနှစ်မရဲဘော်များကပရိဒါမိုင်းနဲ့စောင့်ကြိုတိုက်ခိုက်ခဲ့တာဖြစ်ပြီးလက်နက်ငယ်များနဲ့ပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။အဆိုပါတိုက်ခိုက်မှုအတွင်းစစ်ကောင်စီကားတစ်စီးမောင်းမရတဲ့အထိတိုက်ခိုက်နိုင်ခဲ့ပြီးလမ်းဘေးထိုးရက်ကအပြန်အလှန်ပစ်ခတ်မှုမိနစ်20ခန့်ဖြစ်ပွားခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စစ်ကောင်စီတပ်ဖက်မှ3ပွင့်ဗိုလ်တူပါဝင်၄ဦးသေဆုံးက9ဦးဒဏ်ရာရရှိခဲ့ပြီးစစ်ကူအများပြားရရှိလာကအနီးအနားကကျေးရွာများကိုလက်နက်ကြီးများနဲ့ပစ်ခတ်ခဲ့ကစစ်ကားအားပြန်ဆွဲသွားခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်စစ်ကောင်စီတပ်သားများကဒရုန်းများနဲ့လိုက်လံတိုက်ခိုက်ခဲ့ရာ CAF SPU PDF တရင်လေတက်ခွဲတင်းမှဒူးခွဲမှုတူမိုင်းစာထိမှန်ကမစိုးရိမ်တန်ရာရရှိခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။KNU တပ်မဟာ9မှာစစ်ကောင်စီလာကွန်ပျူတာစကန်မှာဗိုလ်မှူးပါဝင်16ဦးအလံပျူထောင်ကအလင်းဝင်လာတဲ့သတင်းကိုတင်ပြပေးကြပါရစေ။ဇန်နဝါရီလ9ရက်နေ့ည7:00နာရီအချိန်မှာ KNU တပ်မဟာ9မူတျော်ခိုင်ဒွေလူးမြို့နယ်မှာအခြေစိုက်တပ်ဆွဲထားတဲ့လာကွန်ပျူခုတ်တီထစစ်ကောင်စီတပ်စကန်မှာဗိုလ်မှူးတူအပါဝင်တပ်ဖွဲ့ဝင်16ဦးဟာအလံပျူထောင်က KNLA မဟာမိတ်ပူးပေါင်းတပ်ဖွဲ့ဝင်များထံသို့အလင်းဝင်လာခဲ့ကြောင်းစစ်ရေးသတင်းများအရသိရှိရပါသည်။လာကွန်ပြူစကန်ကိုရှင်းလင်းခဲ့ပြီးတက်စကန်အားမိရှုဖျက်ဆီးခဲ့ကာလက်နက်မချတဲ့စစ်ကောင်စီတပ်ဖွဲ့ဝင်6ဦးထွက်ပြေးလွတ်မြောက်နေတဲ့အပြင်81မမလက်နက်ကြီးတစ်လက်ပါဝင်လက်နက်20တင်းစီရရှိခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကို Radio NUG သတင်းထောက်မင်းတီဟန်မင်းစစ်သွေးနဲ့ခါရှေတို့ကပေးပို့ထားခြင်းဖြစ်ပါတယ်။ကျွန်တော်ကတော့နှွေဦးလင်သာပါ။
Radio NUG သောတာရှင်များခင်ဗျာစည်ရည်သတင်းကောင်းထုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ10ရက်နေ့မနက်ခင်းမှာတင်ပြပေးမယ့် Radio NUG ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးသတင်းအနေဖြင့်အုပ်ချုပ်မှုကဏ္ဍကိုပြန်လည်သုံးသပ်မှုတွေနဲ့အတူရှေ့သွားမဲ့လုပ်ငန်းစဉ်တွေရှင်းရှင်းလင်းလင်းဖြစ်နေစေဖို့အင်မတန်အရေးကြီးတယ်လို့ပြည်ထောင်စုဝန်ကြီးချုပ်ပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်။အုပ်ချုပ်မှုကဏ္ဍကိုပြန်လည်သုံးသပ်မှုတွေနဲ့အတူရှေ့သွားမဲ့လုပ်ငန်းစဉ်တွေရှင်းရှင်းလင်းလင်းဖြစ်နေစေဖို့အင်မတန်အရေးကြီးတယ်လို့ဇန်နဝါရီလ9ရက်အမျိုးသားညီညွတ်ရေးအစိုးရဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘူကော်မတီအစည်းအဝေးအမှတ်စဉ်2025မှာ ီထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းကပြောကြားခဲ့ပါတယ်အောက်ချုပ်မှုကဏ္ဍကိုပြန်လည်တုံ့တက်မှုတွေနဲ့အတူရှေ့သွားမဲ့လုပ်ငန်းစဉ်တွေကိုအဆင့်ဆင့်သောရန်ရားတွေကရှင်းရှင်းလင်းလင်းဖြစ်နေစေဖို့အင်မတန်အရေးကြီးတယ်ဆိုတာပြောလိုပါကြောင်းဒါမှသာလက်ရှိဖြစ်ပေါ်နေတဲ့အဆင်မပြေမှုတွေပေါ်မှာမူပိုင်းဆိုင်ရာအားနည်းချက်လားလူပိုင်းဆိုင်ရာအားနည်းချက်တွေလားဆိုတာကိုတုံ့တက်ပြီးတော့တရားဖြေရှင်းနိုင်မှာဖြစ်ပါကြောင်းဝန်ကြီးဌာနအချင်းချင်းတော်၎င်းမြို့နယ်တွေအချင်းချင်းတော်၎င်းမြို့နယ်တမြို့နယ်ချင်းစီကတာဝန်ခံအချင်းချင်းတော်၎င်းအားလုံးရဲ့လှုပ်ဆောင်မှုတွေဟာအချင်းချင်းညှိညှိနှိုင်းနှိုင်းနဲ့ပူးပေါင်းလှုပ်ဆောင်ကြဖို့လိုအပ်မှာဖြစ်ကြောင်းဝန်ကြီးချုပ်ကပြောပါတယ်။ဆက်လက်ပြီးတက်ရောက်လာကြသောဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးပေါ်ဆောင်မှုဘူကော်မတီအဖွဲ့ဝင်များမှတင်မြင့်ဆောင်2025တွင်ချမှတ်ထားသောဆုံးဖြတ်ချက်ရှေ့လုပ်ငန်းစဉ်များနှင့်ပတ်သက်၍ပြည်စည်းမှုအခြေအနေများနှင့်ဆက်လက်ဆောင်ရွက်ရန်ကြံရှိနေသေးသည့်လုပ်ငန်းစဉ်များကိုချပြရှင်းလင်းပြီးတက်ရောက်လာသောတာဝန်ရှိသူများမှအကျယ်တဝင့်ဆွေးနွေးခဲ့ကြပါသည်။အဆိုပါအစည်းအဝေးသို့ပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းဦးဆောင်ကပြည်ထောင်စုဝန်ကြီးများဒုတိယဝန်ကြီးများအမြဲတမ်းအတွင်းဝန်များတွဲဘက်အတွင်းဝန်များနှင့်ဌာနဆိုင်ရာများမှတာဝန်ရှိသူများတက်ရောက်ခဲ့ကြပါသည်ခင်ဗျာ။ဒုတိယသတင်းအနေဖြင့်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီနှင့်တအောင်းပလောင်အမျိုးသားပါတီတို့တွေ့ဆုံဆွေးနွေးတဲ့သတင်းကိုတင်ပြပေးပါမယ်။ဇန်နဝါရီလ9ရက်နေ့ညနေ 9:00 တွင်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီနှင့်တအောင်းပလောင်အမျိုးသားပါတီတို့သည်နှစ်ဖက်ပူးပေါင်းဆောင်ရွက်သွားမည့်ကဏ္ဍများအပေါ်ဗီဒီယိုကွန်ဖရင့်မှတဆင့်တွေ့ဆုံဆွေးနွေးခဲ့ကြတယ်လို့သတင်းရရှိပါရသည်။အစည်းအဝေးတွင်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌဦးအောင်ကြည်ညွန့်နှင့်တအောင်းပလောင်အမျိုးသားပါတီအထွေထွေအတွင်းရင်းမူမိုင်းနိုင်ကောင်ကြားတို့ကအသီးသီးနှုတ်ခွန်းဆက်စကားပြောကြားခဲ့ပါသည်။ယင်းဆွေးနွေးမှုတွင်နှစ်ဖက်အဖွဲ့အစည်းတို့ကလွှတ်တော်ကဏ္ဍနိုင်ငံရေးနှင့်မြေပြင်လိုအပ်ချက်များတွင်ရှေ့ဆက်လက်တွဲပူးပေါင်းဆောင်ရွက်သွားမည့်အခြေအနေများအားအပြန်အလှန်ဆွေးနွေးညှိနှိုင်းတိုင်ပင်ခဲ့တယ်လို့သိရပါသည်။အစည်းအဝေးတွင်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌဦးအောင်ကြည်ညွန့်နှင့်အဖွဲ့ဝင်များတအောင်းပလောင်မျိုးသားပါတီမှဗဟုအလုံးမှုဆောင်ကော်မတီဝင်များတက်ရောက်ခဲ့ကြပါရခင်ဗျာ ဆလဘီဩစတြေးလျဝန်ကြီးချုပ်ဟောင်းနဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဆာဆာတွေ့ဆုံတဲ့သတင်းကိုတင်ပြပေးပါမယ်ဩစတြေးလျဝန်ကြီးချုပ်ဟောင်းနဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဆာဆာတွေ့ဆုံခဲ့တယ်လို့ဇန်နဝါရီ9ရက်ပြည်ထောင်စုဝန်ကြီးဒေါက်တာဆာဆာကအသိပေးဆိုပါတယ်ဩစတြေးလျ၏30ဦးမြောက်ဝန်ကြီးချုပ်စကော့မာရီဆွန်မိန့်ခွန်းကိုတွေ့ဆုံနားဆင်ခွင့်ရတာအရန်ကောင်းပါတယ်။ဩစတြေးလျ၏ဝန်ကြီးချုပ်စကော့မာရီဆွန်သည်အနာဂတ်အုပ်ချုပ်ရေးမျိုးသားဝါဒီခေတ်၏နိုင်ငံတကာလုံခြုံရေးတွင်မိန့်ခွန်းပြောနေစဉ်ဩစတြေးလျဟုမကြာခဏရည်ညွှန်းပြီးအာရှသို့တကားပေါက်အဖြစ်အသိမှတ်ပြုထားသောဩစတြေးလျသည်လွတ်လပ်ပွင့်လင်း၍တာယာဝါပြောသောအင်ဒိုပစိဖိတ်ဒေသကိုမြင့်တင်ရာတွင်ကွတ်အဖွဲ့ဝင်အဖြစ်အဓိကအခမ်းကဏ္ဍမှပါဝင်ပါသည်။၎င်းသည်မြမဖက်ဒရယ်ဒီမိုကရေစီအနာဂတ်အတွက်အရေးကြီးသောမိဖက်ဖြစ်လာစေပါတယ်လို့ဝန်ကြီးကဆိုပါတယ်။2025နှစ်သစ်ကိုကြိုဆိုသည့်အနေဖြင့်ဩစတြေးလျနှင့်မြန်မာနိုင်ငံအကြားမျှဝေထားသောဒီမိုကရေစီစံနှုန်းများနှင့်အခြေခံမူများကိုထိမ့်သိမ်းကာကွယ်ရာတွင်ပုံမူခိုင်မာသောပူးပေါင်းဆောင်ရွက်မှုကိုမျှော်လင့်ပါတယ်လို့ပြည်ထောင်စုဝန်ကြီးဒေါက်တာဆာဆာကဆိုပါတယ်ခင်ဗျာ။ဆလဘီအမေရိကန်ကိုယ်စားလှယ်ကွန်ဂရက်လွှတ်တော်အမတ် French Hill နဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဆာဆာတို့ NDAA ဘာမာအက်နှင့်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူညွန့်ရေးကောင်စီဆုံးဖြတ်ချက်အမှတ်2669ကိုအဓိကထားဆွေးနွေးခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။အမေရိကန်ကိုယ်စားလှယ်ကွန်ဂရက်လွှတ်တော်အမတ် French Hill နဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဆာဆာတို့ NDAA ဘာမာအက်နှင့်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူညွန့်ရေးကောင်စီဆုံးဖြတ်ချက်အမှတ်2669ကိုအဓိကထားဆွေးနွေးခဲ့တယ်လို့ဇန်နဝါရီ9ရက်ပြည်ထောင်စုဝန်ကြီးဒေါက်တာဆာဆာကအတည်ပြုဆိုထားပါတယ်။အမေရိကန်ကိုယ်စားလှယ်ကွန်ဂရက်လွှတ်တော်အမတ် French Hill နဲ့တွေ့ဆုံခဲ့ပါတယ်။အမေရိကန်လွှတ်တော်ကိုယ်စားလှယ်ကွန်ဂရက်လွှတ်တော်အမတ် French Hill နဲ့တွေ့ဆုံခွင့်ရတာအရန်ကောင်းပါတယ်။မြန်မာနိုင်ငံမှာပြင်းထန်တဲ့အကြက်တဲတွေဒေတာရင်းစိုးရိမ်မှုတွေနဲ့ဒေတာရင်းကိုတက်ရောက်တဲ့ကြယ်ပြန့်တဲ့လှုပ်ရှားမှုတွေကိုဆွေးနွေးခွင့်ရတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။ NDAA ဘာမာအက်နှင့်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူညွန့်ရေးကောင်စီဆုံးဖြတ်ချက်အမတ် 2669 ကိုအပြေးအဝအကောင့်ထဲဖော်ရန်အရေးတကြီးလိုအပ်နေကြောင်းကျွန်ုပ်တို့မိမောင်းထိုးပြခဲ့ပါတယ်လို့ဆိုပါတယ်မြန်မာနိုင်ငံဖက်ဒရယ်ဒီမိုကရေစီအနာဂတ်အတွက်ထောက်ခံအားပေးရန်မြန်မာအမေရိကန်လွတ်လပ်ရေးစီယုံရေးစီးလုံးညီညွတ်မှုမြင့်တင်ရေးနှင့်ဆွေးနွေးပွဲအတွက်အထူးပင်ကျေးဇူးတင်ရှိပါတယ်လို့ဝန်ကြီးကဆိုပါတယ်အမေရိကန်မြန်မာမဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးတွင်မြန်မာပြည်သူများ၏တရားဝင်ကိုယ်စားလှယ်များနှင့်ပုံမနက်ဆိုင်စွာအပြုသဘောဆောင်သောထိတွေ့ဆက်ဆံမှုများပြုလုပ်ဖို့မျှော်လင့်တယ်လို့ဆိုထားပါတယ်ခင်ဗျာယခုနောက်ဆုံးသတင်းအနေဖြင့်စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်နှင့်မုံရွာလူတို့တပိတ်တိုက်ပွဲဥဆောင်ကော်မတီတို့တွေ့ဆုံဆွေးနွေးတဲ့သတင်းကိုတင်ပြပေးပါမယ် စကိုင်းဖယ်ရယ်ယူနစ်လွတ်တော်နှင့်မုံရွာလူတို့တပိတ်ဥဆောင်ကော်မတီတို့2025ခုနှစ်ဇန်နဝါရီလ9ရက်နေ့နေ့လယ်တနာရီအချိန်တွင် Zoom platform မှတဆင့်တွေ့ဆုံဆွေးနွေးခဲ့တယ်လို့သိရပါဗျ။စီဝေးပွဲတွင်စကိုင်းဖယ်ရယ်ယူနစ်လွတ်တော်ဥက္ကဋ္ဌကနှုတ်ခွန်းဆက်စကားပြောကြားခဲ့ပြီးနောက်စကိုင်းဖယ်ရယ်ယူနစ်လွတ်တော်မှဂျာကာလဖွဲ့စည်းပုံအခြေခံဥပဒေပထမမူကြမ်းအပေါ်သုံးသပ်ပြီးစီးမှုအခြေအနေနှင့်ရှေ့လုပ်ငန်းစဉ်ဆိုင်ရာကိစ္စရပ်များကိုရှင်းလင်းပြောကြားခဲ့ပါတယ်။ထို့နောက်တက်ရောက်လာသောမုံရွာတပိတ်ဥဆောင်ကော်မတီဝင်များမှလည်းယူနစ်လွတ်တော်၏ရှေ့လုပ်ငန်းစဉ်များအပေါ်တွင်ပူးပေါင်းဆောင်ရွက်နိုင်ရေးဆိုင်ရာကိစ္စရပ်များကိုအပြန်အလှန်ဆွေးနွေးခဲ့ကြကာအစည်းအဝေးအားနေ့လယ်2နာရီမိနစ်50အချိန်တွင်အောင်မြင်စွာရုပ်သိမ်းခဲ့ပါတယ်။အစည်းအဝေးပွဲတွင်ယူနစ်လွတ်တော်ဥက္ကဋ္ဌဒုတိယဥက္ကဋ္ဌစကိုင်းဖယ်ရယ်ယူနစ်လွတ်တော်ကိုယ်စားလှယ်များနှင့်မုံရွာတပိတ်ဥဆောင်ကော်မတီဝင်များတက်ရောက်ခဲ့ကြတယ်လို့သတင်းရရှိပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောင်းမင်းတီဟန်မင်းစစ်သွေးနဲ့ကာရှယ်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။Radio NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။ယခုတစ်ခါတင်ဆက်ပေးမယ့်တော်လန်ကြီးကဗျာအစီအစဉ်မှာလူကဗျာရေးသားပြီးနှွေဦးမိုးခန်းစာရွတ်ဖတ်ထားတဲ့ကိုချင်းစာတရားလိုအမည်ရတဲ့တော်လန်ကြီးကဗျာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
။ကိုချင်းစာတရားအိမ်မရှိတော့သူများကြောင့်အိမ်လွမ်းကြောင်းလဲမထုတ်ပြောရပါအမေမရှိတော့သူများကြောင့်အမေကဘလောက်ချက်ကြောင်များလဲမဖွင့်ဟရပါငိုကြွေးနေသူများကြောင့်ရှင်လန်းဝမ်းမြောက်မှုအကြောင်းများလဲမမျှဝေလိုပါငတ်မုတ်နေသူများကြောင့်စိတ်ကံအယတာများအကြောင်းလဲမဖော်လိုပါဒုက္ခရောက်နေသူများကြောင့်ကံကောင်းခြင်းများအကြောင်းလဲမခင်ကျင်းနိုင်ပါဆုံးရှုံးထားသူများကြောင့်ပိုင်ဆိုင်ခြင်းများအကြောင်းလဲမပြောခဲ့ပါလူကဗျာ
ရေဒီယို NUG သောတာရှင်များခင်ဗျာယခုတခါတင်ဆက်ပေးမယ့်မြန်မာစစ်အုပ်စု၏လေကြောင်းတိုက်ခိုက်မှုတွေဆက်လက်တိုးလာမှုနှင့် AVIC ဆိုတဲ့အစီအစဉ်မှာ Black Money Campaign ရဲ့ Wednesday Call Podcast ပိုင်းတစ်ကိုနားဆင်ကြရမှာပါပိုင်းနှစ်ကိုလည်းဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပါရယ်ခင်ဗျာ
မင်္ဂလာပါခင်ဗျာသွေးဆုံငွေဖြစ်တော်ရေးလှုပ်ရှားမှု Blood Money Campaign ရဲ့ Wednesday Call Podcast ကနေကြိုဆိုလိုက်ပါတယ်ပထမဆုံးအစီအစဉ်ဖြစ်တဲ့ဒီနေ့မှာတော့မြန်မာနိုင်ငံမှာစေဥစုကလေကြောင်းတိုက်ခိုက်မှုတွေနေ့စဉ်နဲ့မျှတိုးပြီးတော့လုပ်နေတာကိုတွေ့ရှိရပါတယ်ဆိုတော့ဒီလိုမျိုးလေကြောင်းတိုက်ခိုက်မှုတွေနေ့စဉ်နဲ့မျှတိုးပြီးတော့လုပ်နေနိုင်တဲ့အကြောင်းရင်းအားဘာတွေလဲဆိုတော့ဒီနေ့မျှမှာကျွန်တော်တို့တင်ဆက်ဆွေးနွေးသွားမှာဖြစ်ပါတယ်ဒီလိုတင်ဆက်ဆွေးနွေးဖို့အတွက်ကိုမတ်မူလန်ကိုဖိတ်ခေါ်ထားပါတယ်မင်္ဂလာပါအမိုင
်မင်္ဂလာပါကိုချစ်ခင
်ဟုတ်ကဲ့အမိုင်ကျွန်တော်တို့နိုင်ငံမှာနေတိုင်းပေါ့လက်ရှိအချိန်မှာဒီမြန်မာစေဥစုကလေကြောင်းတိုက်ခိုက်မှုတွေလုပ်နေတာကိုကျွန်တော်တို့တွေ့ရတယ်။အရတားပြည်သူတွေကိုလည်းပြစ်မှတ်ထားလာတာကိုကျွန်တော်တို့တွေ့ရပါတယ်။ဒီအကြောင်းအရာတွေကိုလည်းဒီလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်တဲ့အချက်လက်တွေစစ်စစ်နေတဲ့အဖွဲ့တွေရဲ့ထုတ်ပြန်ချက်တွေမှာလည်းကျွန်တော်တို့တွေ့ရပါတယ်။ဒီလိုမျိုးစေဥစုကဘာအကြောင်းကြောင့်မို့လို့နေ့စဉ်နဲ့အမြလေကြောင်းတိုက်ခိုက်မှုတွေကိုလုပ်နေနိုင်တာလဲဆိုတဲ့ဟာလေးနဲ့ပတ်သက်ပြီးတော့အမတစ်ချက်လောက်ဆွေးနွေးပြပါဦ
း။မြန်မာနိုင်ငံမှာဒီလက်ရှိပေါ့နော်လေကြောင်းတိုက်ခိုက်မှုတွေနေ့စဉ်ဖြစ်နေလေကြောင်းတိုက်ခိုက်မှုလုပ်ဖို့ရန်အတွက်ဆိုရင်ဒီလေရင်စီတွေဒီစစ်တိုက်တဲ့လေရင်တွေလေကြောင်းတိုက်ခိုက်မှုပြုလုပ်ဖို့ရန်အတွက်ကိုလိုအပ်တဲ့နည်းပညာတွေပေါ့နော်ဒါတွေကိုဝယ်ဖို့ပတ်စံလို့ပဲပေါ့နော်အဲ့တော့ဒီပတ်စံတွေကဘယ်ရရလဲဆိုတော့မြမရေနံနေတဘာတုံးငွေလုပ်ငန်း MOGE ပေါ့နော်ခုအနေထားမှာဆိုရင်ဒါမြမရေနံနေတဘာတုံးငွေလုပ်ငန်းကို EU ဆန်ရှင်ချထားတယ် American အစိုးရကဆန်ရှင်ချထားတယ်ဒါပေမဲ့ American အစိုးရကချတဲ့ဆန်ရှင်ဒီတော့တော့ဘာပေါ့နော်ဒေါ်လာ3ဆွဲခွင့်ကိုပဲပိတ်ထားတာဖြစ်တယ်ပေါ့နော်အဲ့တော့ fully sanction မဟုတ်ဘူးအပြည့်အဝတန်ခတ်ပိတ်ဆိုတာမဟုတ်ဘူးအဲ့ဒီအတွက် MOGE ရနေပြီးတော့စေုပ်စုဟာပတ်စံဆက်ရနေတယ်ပေါ့နော်အဲ့တော့ဒီပတ်စံကိုဘယ်သူကပေးလဲဆိုတာထိုင်းအစိုးရပိုင်းကုမ္ပဏီဒါ PTT PTTEB ပေါ့နော်ဒီကုမ္ပဏီတွေဒီတောက်လျှောက်စေုပ်စုကိုပတ်စံအခုချိန်ထိပေးနေတော့မယ်အဲ့ဒီအတွက်ကိုအဲ့ပတ်စံနေနဲ့စေုပ်စုဒီနိုင်ငံတကာကနေလီရင်စီတွေစက်ပြီးဝယ်လို့ရနေအဲ့ဒါတစ်ချက်ပေါ့နော်နောက်တစ်ခုကအဲ့လိုပြောပြန်တော့ဒါဆိုရင်မြန်မာပြည်ကိုလေရင်စီအယောင်ချခွင့်ပိတ်ထားတာပဲဆန်ရှင်လုပ်ထားတာပဲဆိုရင်တော့မဟုတ်ဘူးပေါ့နော်သူတို့ဆန်ရှင်တွေလုတ်တာဒီသူတို့ကဒါပြည်တွင်းကုမ္ပဏီကိုပဲလုတ်တာပေါ့နော်ဒါပြည်တွင်းကုမ္ပဏီဆိုတာမအားလုံးသိရဲ့ဒါခရိုနီတွေပိုင်နေစစ်တပ် နေပေါ်တော့ဟိုဆက်နွယ်တဲ့ဒီခရိုနီအုပ်စုတွေပိုင်နေပြီးတော့သူတို့တွေဒီနိုင်ငံတကာကနေလင်းစီဝယ်ပြီးနေပေါ့เนาะအဲ့တော့တကယ်တမ်းပိတ်မယ်ဆိုရင်နိုင်ငံတကာကုမ္ပဏီကိုပိတ်ရမှာဖြစ်တယ်ဘာလို့လဲဆိုတော့ဒီနိုင်ငံတကာကုမ္ပဏီတွေကမြန်မာပြည်ကကုမ္ပဏီကိုလင်းစီရောင်းတာပြီးတော့ပေါ့เนาะဟိုစစ်အုပ်စုဒီလင်းစီတွေနဲ့ဘုံကျဲပေါ့เนาะအဲ့တော့ sanction တွေတန်ခတ်ပိတ်ဆိုတာကလည်းလက်ရှိမှာဒီ USA UK EU ပေါ့เนาะဒီနိုင်ငံတွေက sanction အုပ်ချထားတယ်ဆိုလဲဒါဒီပြည်တွင်းကုမ္ပဏီကိုပဲပိတ်တာပြည်ပကုမ္ပဏီကိုမပိတ်ဘူးပေါ့เนาะအဲ့အတွက်လည်းလင်းစီရဆက်ရတယ်အဲ့တော့နံပါတ်၁ချက်ကလင်းစီဝယ်ဖို့ပတ်စံဆက်ရနေတယ်လို့နံပါတ်၂အချက်ကကြတော့အဲ့လင်းစီတွေဝယ်လို့ရတဲ့လမ်းကြောင်းကလည်းမရက်ဘူးပေါ့เนาะဆက်ရနေတော့မယ်စင်ကာပူကနေပြီးတော့တွင်းလို့ရနေတယ်ဒီ CNM ကနေဆက်သွင်းနေတယ်အဲ့အတွက်ကိုဒါစစ်အုပ်စုကလည်းလေကြောင်းတိုက်ခတ်မှုတွေကိုထပ်လုပ်နိုင်နေနေရပေါ့နော်အဲနောက်တစ်ခုကကြတော့ Avid ပေါ့နော်ဒါတရုတ်အစိုးရပိုင်ကုမ္ပဏီ Avid ပေါ့နော်ဒီ Avid ဆိုရင်လေစစ်အုပ်စုကလေကြောင်းတိုက်ခတ်မှုလုပ်ဖွင့်ရတဲ့ကိုလိုအပ်တဲ့ဒီစစ်တိုက်လေယာဉ်တွေပြီးတော့ဒီတရုတ်ပို့ဆောင်ရေးလေယာဉ်တွေပြီးတော့ဒုံးကျည်တွေပေါ့နော်ဒီလေယာဉ်မှာတက်ပြီးဖြစ်တဲ့ဒီဒုံးကျည်တွေလေယာဉ်မောင်းတဲ့နည်းပညာတွေပေါ့နော်ဒါတွေအကုန်လုံးပေါ့နော်ဒါတွေအကုန်လုံးကိုသူဒီ facilitate လုပ်ပေးရဲစစ်အုပ်စုကိုရောင်းနေပေါ့နော်အဲ့အတွက်လေကြောင်းတိုက်ခတ်မှုကနေစဉ်လှုပ်ဆောင်နေနိုင်တော့ဘာကြောင့်လဲဆိုတော့ဒီအချက်တွေကြောင့်ဖြစ်တယ်လို့ပြောလို့ရပါတယ်ဟုတ
်ဟုတ်ကဲ့ပါပထမဦးတစ်ချက်ကျတော့ဒီမှာဒီမြန်မာဆေးဥစုကဒေဂျာပေါ့သူတို့မှာဒီပတ်စံတွေဒေါ်လာငွေအများကြီးလက်ရှိထိရနေသေးတယ်ဆိုတာကိုကျွန်တော်တို့တွေ့ရတာပေါ့နော်နောက်တစ်ဖက်မှာလည်းသူတို့ဘယ်လိုပဲနိုင်ငံတကာအတိုင်းဝိုင်းနိုင်ငံတကာအစိုးရတွေကလေရင်စီနဲ့ပတ်သက်ပြီးတော့ဒဏ်ခတ်ပိတ်ဆို့တာတွေလုပ်နေတယ်လို့အော်နေပေမဲ့လည်းခရောင်မှုမရှိသေးတဲ့တော့စစ်တပ်စီကိုလေရင်စီထပ်ပြီးတော့ရနေသေးတယ်ဆိုတာကိုကျွန်တော်တို့သွားပြီးတွေ့နေရတာပေါ့နော်ဆိုတော့နောက်ထပ်ဒီမှာပို့ပြီးတော့စိတ်ဝင်စားစရာကောင်းတဲ့တစ်ချက်ကတော့ Avic လို့ခေါ်တဲ့ company နဲ့ပတ်သက်ပြီးတော့ကျွန်တော်တွေ့ရတယ်ဆိုတော့ဒီ Avic company ကမြန်မာစေဥစုကိုလေရင်နေနောက်တခြားသောနည်းပညာတွေလက်နက်တွေရောင်းနေတယ်လို့ပြောတယ်ဒီ company ကဘယ်လို company မျိုးလဲပေါ့နော်နောက်တစ်ခုကဒီ company ကဒီလိုလက်နက်တွေရောင်းနေတာကိုကျွန်တော်တို့ဘယ်လိုမျိုးတားမြစ်လို့ရနိုင်မလဲ
ဘာပေါ်တော့ Avic နဲ့ပတ်သက်ပြီးပြောရရင် Avic ကဒါ Aviation Industry Corporation of China ပေါ့နော်ဒါအတူကောက်ဆိုရင်တော့ Avic ပေါ့လေသူကတရုတ်အစိုးရပိုင်နေသူတို့ကုမ္ပဏီထက်ကိုပို့ရယ်ပေါ့နော်နိုင်ငံပိုင်လုပ်ငန်းလို့ပြောလို့ရတယ်သူကအာကာသဆိုင်ရာကာကွယ်ရေးဆိုင်ရာနိုင်ငံပိုင်လုပ်ငန်းလို့ပြောလို့ရတယ်ပေါ့နော် Avic မှာဆိုတာတရုတ်အစိုးရရဲ့ကာကွယ်ရေးတပ်လဲပါဝင်နေပေါ့နော်ဒီကုမ္ပဏီမှာဆိုရင်ပေါ့နော်အဲ့တော့နောက်တစ်ခါကျတော့သူဒီမြန်မာစစ်အုပ်စုကိုဒီစစ်လေရင်ဒီလက်နက်တွေထောက်ပံ့တာခုမှမဟုတ်ဘူးပေါ့နော်ဒါ2019ရဲ့ရလဲအယူအန်ရဲ့ဒီထုတ်ပြန်ကြေညာချက်တစ်ခုမှာပေါ့နော်ကြေညာထားပြီးသားမြမပြီကိုတရုတ်အစိုးရ Avic Company တီလက်နက်တွေဒီစစ်လေရင်ကြီးပို့နေရဆိုတဲ့ဟာပေါ့နော်။နောက်အားလုံးသိတဲ့အတိုင်းပဲတရုတ်အစိုးရဆိုတာကဒါစစ်အုပ်စုကိုနိုင်ငံရေးရစီရေးရကိုလုံးဝဒါပြောင်ပြောင်တင်းတင်းထောက်ပံ့နေအခုလည်းဒါသူတို့ဒီစစ်အုပ်စုဘက်ကပဲရည်တည်ရဆိုတဲ့ဟာမျိုးလည်းပြောင်ပြောင်တင်းတင်းပြောထားပြီးသားအစိုးရဖြစ်တယ်ပေါ့နော်။အဲ့တော့ပြောမယ်ဆိုရင်တရုတ်အစိုးရအနေနဲ့မြမပြီကိုကိုယ်တိုင်လာပြီးဘုံမကျဲရပဲရှိရပေါ့နော်။ဒါ Avic ကနေပြီးတော့စစ်အုပ်စုကလေရင်ဘုံကျဲနိုင်ဖို့ရန်အတွက်ကိုလိုအပ်တဲ့ကိစ္စမှန်သမျှအကုန်လုပ်ပေးရပေါ့နော
်ဗီဒီယို NUG သောတာရှင်များခင်ဗျာဒီကနေ့မနက်ပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့အပတ်စဉ်ထုတ်လွှင့်ပေးနေကြတိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာရခိုင်ဘာသာနဲ့ရိုးလာတန်တာကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
သာရီစားပါRadio NUG တပည့်တော်တောင်တိကိုရခိုင်မာသာနာပလန်စာပီလာကိုပြပါရယ်အကျဉ်ရူလာတင်လာပါပရိထောင်စုဝင်ဂရီရှုံနာအဖွေပရိဒန်တနေရာဒန်ရာရာရီပိုတီနာလွိဆုံအာပီပရိကေစီကင်းစရိုက်တီထောက်ပင်ရီတောင်ကိုပနာမတောင်စာပီပါမယ်အမျိုးသားညီညွတ်ရေးဆိုတာပရိထောင်စုဝင်ဂရီရှုံမင်းဝခိုင်သင်းစောပရိဒန်တနေရာမှာဒန်ရာရာရီပိုတီပါကိုလာရောက်ပြီးကေအာပီစကားပရိုဂရမ်ခါပရိကေစီကင်းအသုံးစရိုက်တီထောက်ပင်ပီခါဂရမ်အမရုသားညီညွဲရဲအစိုးရကသထောင်ထုတ်ပြန်ပါရယ်ခရီးဆိုင်မှာပရိထောင်စုဝင်ဂရီရှုံနာတူပရိထောင်စုဝင်ဂရီရှုံအီကိုရီအရာရှိကိုနောင်ရုအမရုသားညီညွဲရဲအစိုးရကဂွေရီဝင်ဂိဌာနဒူးဝင်ဂရီရှုံဒေါက်တာယော့မှာတောင်ပိုင်းဆိုင်ဒေတာဒူးဆိုင်ဒေတာမူ၌ရေဖို့ဆော်ရှာပညာရေးဝင်ဂိဌာနအမရိဒန်အတော်ဝန်ဦးမရိုတန်ရိုလိုက်ပါခါရီလို့တည်ရပါရယ်အစိုးပါစီခဲမှာ CDM ဆရာဝန်၃ဦးနောက်တူတူနာဘရူတီစီအကူတီပူပေါင်းပြီးဒန်ရာရာရီပေါ်တီကိုကျဲမာရီဆောင်ရှောက်မှုပီခရွန်ဖရိုက်ဂရောင်းတည်ရပါရယ်ဆာလာဘရီဂီ NUG ကအပရိုင်းမေလူတီကိုသဲဖရဖို့အာပီခရွန်ညွန်ကရခရနာအမိန်ပီခရွန်တီလုံဝမဟင်းတို့ပရီထောင်စုဝင်ဂရီဦးအောင်မရမပရိုဂရိုက်တတော်ကိုတန်းစားပေးပါမယ် NUG ကအပရိုင်းမေလူတီကိုသဲဖရဖို့အာပီခရွန်ညွန်ကရခရနာအမိန်ပီခရွန်တီလုံဝမရှိလို့ပရီထောင်စုဝင်ဂရီဦးအောင်မရမကပြောပါရယ်ဇန်နဝါရီလ3ရက်လူအခွန်ရိဆိုင်ရာဝင်ဂရီဌာနတတော်စာ ရှောင်းလုံးပွေမှာပြည်ထောင်စုဝန်ကြီးဦးအောင်မြို့မကပြောပါရီအယံကပြောပိုင်း NUG မှာဒလန် policy ရှိပြီလို့လူတီးကိုသက်ဖက်ဖို့အစီအစဉ်ရှိပြီဆိုသောမရှိပါလို့ကျွန်တော်တို့ငြားထားပြီးသားပါဇာတုကိုသက်ဖက်ပါဇာတုတို့မသက်ပါခင်ရပိုင်ပုံစံမျိုးမရှိပါညောင်းနောက်ပယ်တာလို့ကျွန်တော်တို့မှာ policy လုံးဝမရှိပါမြို့နေရာမှာကျွန်တော်တို့ progress or upright မရှိရေအရေသတိအပေါ်မှာထိခိုက်မှုမရှိအောင်လုံးဆောင်ပြီးဖို့ဆိုရပိုင်တတိပီမှုအပိုင်းတရှိပါရီညောင်းတော့ NUG ကအပိုင်းမရှိရေလူတီးကိုသက်ဖက်ဖို့ RP ခရံညံကရခရံအမိန်ပီခရံစေရုံလုံးစော်ခရံမရှိလို့ပရိုဂရမ်ရှင်ပါရီလိုဝင်ကြီးကပရပါရီလာရှိမှာစကားစားထောက်ခံရေးတယ်လီဂရမ်ရှင်နေဒီကမဟုတ်မမယ်ရေသထုံးတီဖရင်ရှိပြီးကေ PDF report ဒီကအရေသတိကိုတဲဖရဂရောင်းလောက်ဂရမ်ဖရင်ရှိလို့ရှိပါရီစာလာပြီးကေမြန်မာနိုင်ငံအပေါ်ရှားသမရနိုင်ငံဤမူဝါဒဘရောင်းလေးခရောင်းမရှိမြန်မာဒီမိုကရေစီအရေဂရုပင်းမှုကိုစာလာပင်းဖို့ ready လာဖို့ဆိုတဲ့သထုံးကိုတောင်းစားပေးပါမယ်မြန်မာနိုင်ငံအပေါ်ရှားသမရနိုင်ငံဤမူဝါဒဘရောင်းလေးခရောင်းမရှိကောင်းတော့ရှမ်းနိုင်ငံခရရီဝင်ကြီးဌာနကမြန်မာနိုင်ငံကိုစားလာပြီးကပန်ပိုးကူညီလို့ရှိပြီးကမြန်မာဒီမိုကရေစီအရေးဂရုပန်မှုမှာစားလာရတဲ့လာဖို့ဖရိုက်ကမြန်မာအရေးတကရလှူရှာသူတို့ဖရိုက်ကရှမ်းသမရနိုင်ငံသားအိုက်ဂိုဘလက်စ်ဘေကာ၎င်း၏လူမှုကွန်ရက်စာမဏနာကတဆပရိုဂရမ်လိုက်ပါရီအိုက်ဂိုဘလက်စ်ဘေကာရှားနိုင်ငံထောက်ခံမှုအားနည်းနေရလားလို့အဓိပ္ပာယ်ရရစောင်းပါတပုတ်အရိယာရှားဖော်ရန်ဝက်ဘ်ဆိုက်မှာဘရီခရီရာပိုင်အတောင်ကတန်ဆာခအပြီးအဆိုပါစောင်းပါစောအပေါ်ရန်သူတည်တနာကိုအခရခံပြီးကလွေမစွာရေတာထာခရန်ဖရိုက်တေလို့ဆိုပါရယ်အထူးသဖြင့်ရှားနိုင်ငံခရရီဝင်ကြီးဌာနလေပဲပုံနာရမဒီမိုကရေစီအရေးလှောက်ရှားမှုကိုပန်းဖို့ဖို့ရှားနိုင်ငံခရရီဝင်ကြီးဌာန၏ဆောင်ရနေမှုကိုကောင်းစွာနားလည်ခရောင်းမရှိပေဂူဂိခောက်ရာပွေပနာအလွေတကူရနိုင်ရီအရောင်းအမရိုက်အနည်းရှိအပေါ်မှာအခရပူပြီးကရေတာခရီပုံရရီလွေလေး၎င်းကဆိုထားပြီးကတတိရှာဒုတိယတနာမဲ့တန်ဘရုလေးလာခရောင်းမရှိပေညွန်ပိုင်ရိတာခရောင်းကလွေမရီကောင်းရှာရှာဖို့အတွက် UTC ခရီလိုလေးဆိုပါရီအဆိုပါဆောင်းမနောင်းဘဲတာပိကေစာရီသူတို့အနေနဲ့ရှားနိုင်ငံအတွန်အာဆီယံတန်ရုံတီအစိုက်အပိုင်းအပိုင်းတရှိုးအခဲအနာတီမှာစိုက်ကောင်စီ၏ကိုယ်စားလှယ်ကိုတာရာခွန်ပြီးနေရလို့ယူဆပါနာရှားနိုင်ငံကအရာရှိတီကိုဖိအားပေးဖို့အဆိုပါဆောင်မကိုရေရေပြီးကရေတာခဗိုလ်ရရလို့ဆိုပါရီအထူးသဖြင့်မြန်မာနိုင်ငံအပေါ်ရှားနိုင်ငံ policy ပရောင်လာခရောင်းမဟုတ်ပေနဲ့ရုပ်စွာအစိုးအာဆီယံ policy အပရောင်လေးရှိခါကလေး၎င်းသောရှားနိုင်ငံ၏မြန်မာနိုင်ငံအပေါ်ထားရှိရ policy ကိုစကေယာကယာရှိဖို့ပြပိကေ၎င်းသောရှားသမရနိုင်ငံကအမှန်တကယ်လှုပ်ဆောင်ရအခရိနေတီအပေါ်စကေတောင်လွှဲမှုမှုမရှိလို့ I got blessed bit ကရေးသားထားပါရယ်နောက်ဆုံးထဲလောင်း program လူတွေအရှာအနေနဲ့ဟော်ပရာခါဆုံမှာရှားသမရနိုင်ငံသောမြန်မာဒီမိုကရေစီအရေးလှုပ်ရှားမှုနောက်တတူဇာလာရက်တီနေမီကေမြန်မာဒီမိုကရေစီအရေး၎င်း၏ကတိကဝတ်သောမရင်ရင် ground လူတိုင်းကိုအာမခံနိုင်ရဟူရေးပါ Friday လို့ဆိုပါရယ်ဆလာပရီကအကြောင်းရှာခံထားရတဲ့လူအကြောင်းသားအကြောင်းသူထောင်နှောင်းရှိပနာလွဲပြီးခါ ground ကြီးညာခါကလေးနိုင်ငံရေးအကြောင်းသားအနည်းအကြောင်းရာပါဝင် ground AAPP for Prayer တောင်းကိုတောင်းစားပြပါမယ်အကရင်ဖာဆိုင်အောင်စုကနိုင်ငံတဝင်အကြောင်းရှာခံထားရတဲ့အကြောင်းသားအကြောင်းသူထောင်နှောင်းရှိလွဲပြီး ground ကြီးညာခါကလေးနိုင်ငံရေးအကြောင်းသားအနည်းအကြောင်းရာပါဝင် ground အခရိအနည်းဒီနောက်ပေးသားပြီးကထုတ်ပြန်ရှာမှာ AAPP ကဆိုထားပါရယ်2025ခုနှစ်လွဲလဲရင်းနှီးမှာအကရင်ဖာဆိုင်အောင်စုကနိုင်ငံတဝင်အကြောင်းရှာခံထားရတဲ့အကြောင်းသားအကြောင်းသူ 9,600 ခေါင်းစည်းလေးဦးကိုထောင်ကားလွှဲပြီးခါကောင်ကြီးညာခါဆောမှာအဆိုပါဆောင်ရုံးမှာနိုင်ငံရေးအကြောင်းသားပရန်လင်းလွှဲမရမှုကို AAPP ကစောင်းပရမီတန်တောင်းလို့ရှိပြီးကဇန်နဝါရီလခေါင်းရနေ့ညစာဖားလေးနာရီအထိကောက်ယူရရှိထားတဲ့တောင်းအရှာအလာတီအရာအကြောင်းထောင်30နာလူငွေတောင်းတင်းကြောင်းတကြောင်းကနိုင်ငံရေးအကြောင်းသား3ရာလေးစီဝန်ကြောင်းကိုအရိယတော်အာဖရန်၎င်းအဆိုပါအရိယတော်ထိက83ဦးကိုနာမည်နောင်းကွာလကပရန်လေးလွဲမောက်လာကောင်အတူဘူးနိုင်ခါရီလို့ဆိုပါရီမတရအာနာသိမ့်မှုဖရိုက်ဆောင်နာစားဆက်ပြီးဖန်စီခံရလူစုစုပေါင်း 2,600 ဒေါ်လာ34ဦးရှိပြီးကေပြောင်းအထေက 2,152 ဦးမှာထိမ့်သိမ့်ခံနေရစေဖရိုက်ပနာထိမ့်သိမ့်ခံနေရရလူဒီအနာက 9,929 ဦးမှာထောင်တဲ့ရှားမဲ့ခံထားတာပါရီအခုတန်စားပြီးခါရီတရွန်တီကို Radio NUG အခွေးသားတီကပြပို့ထားဆောင်ဖရိုက်ပါရီ
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင် မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ17.89 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.64 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်မြန်မာနိုင်ငံရဲ့အစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လင်းနေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်